ဒီကနေ့ရန်ကုန်မြို့ဦးချင်းမောင်လမ်းမှာ NLD ပါတီကဖွင့်လှစ်တဲ့မြို့နယ်စည်းရုံးရေးကော်မတီရုံးခန်းဟာ NLD ပါတီဖွင့်လှစ်လိုက်တဲ့ပထမဆုံးသောမြို့နယ်အဆင့်ရုံးခန်းဖြစ်ပါတယ်။ဒီရုံးခန်းဖွင့်ပွဲအခမ်းအနားမှာဒေါ်ဆန်းစုကြည်ကပြည်သူတွေနဲ့ပိုပြီးနီးနီးကပ်ကပ်ဆောင်ရွက်နိုင်မှုအတွက်အခုလိုရုံးခန်းဖွင့်လှစ်တာပါလို့ပြောသွားပါတယ်
။ကယူရဲချက်ကတော့ပြည်သူနဲ့ပိုပြီးတော့ကျွန်တော်တို့နီးနီးကပ်ကပ်ဆက်ဆံနိုင်မှုဖြစ်ပါတယ်။ကျွန်တော်တို့ဒီမြို့နယ်ကပြည်သူတွေဟာအဖွဲ့ချုပ်နဲ့ပတ်သက်လို့သိကျင်တာတွေရှိရင်ပြောကျင်တာတွေရှိရင်ဒီရုံးခန်းနဲ့တဆင့်ဆက်သွယ်ပါရုံးခန်းဖွင့်နေဆိုတာဟာကျွန်တော်တို့အလုပ်ဖြစ်အောင်ဖွင့်တာဖြစ်ပါတယ်ဟိုအလှဆိုင်မှုပြထားဖို့တည်းမဟုတ်ပါဘူးအဲ့တော့
ပါတီဝင်တွေအနေနဲ့လည်းပြည်သူတွေရဲ့လိုအင်တွေလိုအပ်ချက်တွေကိုအမြဲလေ့လာမှာဖြစ်တယ်လို့ပြောပါတယ်နိုင်ငံတကာနိုင်ငံရဲ့အင်အားဟာပြည်သူပဲဖြစ်တယ်ဆိုတာကိုNLD ပါတီကလက်ခံယုံကြည်ကြောင်းပြောပါတယ်
။နိုင်ငံရေးပါတီတခုဆိုတာပြည်သူတွေရဲ့ထောက်ခံမှုမရှိဘဲနဲ့ဆက်လက်ပြီးတော့တည်တံ့ခိုင်မြဲဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကပြည်သူတွေရဲ့ထောက်ခံမှုကိုအစဉ်အမြဲပဲလိုလားတယ်။အစဉ်အမြဲပဲတောင်းခံနေတာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံရဲ့အဓိကအင်အားဟာပြည်သူပဲဆိုတာကျွန်တော်တို့ကလက်ခံထားပြီးသားဖြစ်ပါတယ်
။တစ်ဆက်တည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးပြောဆိုရမှာတော့ရွေးကောက်ပွဲဆိုတာဟာပြည်သူရဲ့အသံဖြစ်တယ်လို့ပြောပါတယ်။ပြည်သူတွေအနေနဲ့လည်းကိုယ့်ရဲ့လုပ်ပိုင်ခွင့်ကိုရွေးကောက်ပွဲမှာပြသရမှာဖြစ်တယ်လို့ပြောသွားပါတယ်။ပြည်သူတွေအနေနဲ့ကိုလိုချင်တဲ့အစိုးရကိုကိုရအောင်လုပ်ရပါမယ်လို့ဆိုပါတယ်
။မဲပေးလိုက်တယ်ဆိုတာဟာကိုယ့်ရဲ့ကိုယ်စလဲကိုကိုလုပ်ချင်တဲ့ကိစ္စတွေလုပ်ပေးဆိုပြီးတော့တာဝန်အပ်နိုင်အနှင်းပေးလိုက်တာပဲဖြစ်ပါတယ်။အဲ့ဒါကိုကျမတို့နားလည်ဖို့လိုပါတယ်။မဲရတဲ့လူဟာနေရာရတာမဟုတ်ဘူးအာနာရတာမဟုတ်ဘူးတာဝန်တစ်ခုရတာလို့စိတ်ထဲမှာထားရမှာဖြစ်ပါတယ
်ညီကုန်းကျုပ်အနေနဲ့ကတော့မြန်မာနိုင်ငံအတွက်လှုပ်ရှားအလုပ်တွေအများကြီးကြံနေသေးတဲ့အကြောင်းအခီးရှည်ကြီးတစ်ခုကိုခြိတက်ရအောင်မှာဖြစ်တဲ့အကြောင်းအင်အားတွေကိုစုစည်းဖို့လိုတဲ့အကြောင်းနှစ်ပေါင်းများစွာပဲကိုလိုချင်တဲ့အနာဂတ်ကိုရအောင်ကြိုးစားရမှာဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ